ဒီနှစ်ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မဲ့ကုလသမဂ္ဂလူခွင့်ရေးကြီးညာစာရန်ရေးဆွဲတဲ့290မြောက်အထိမ်းအမှတ်ကိုဆင်နွှဲဖို့အတွက်ကုလသမဂ္ဂစီစဉ်ရေးမှုတွေအခုတည်းကစပြီးတော့လှုပ်ဆောင်နေကြပြီဖြစ်ပါတယ်အနှစ်90ရှိလာခဲ့တဲ့တိုင်အောင်ရှင်တန်နေစေဖြစ်တဲ့ဒီစာရန်ဆက်လက်ခိုင်မာစေဖို့စာရန်ပါလူခွင့်ရေးရာလိုက်နာမယ်အချက်တွေကိုနိုင်ငံအစိုးရတွေလိုက်နာဖို့လိုသလိုပြည်သူတွေကလည်းဒီစာရန်အတိုင်းကာကွယ်ရစီနိုင်ရေးအတွက်ဥပဒေနဲ့ထိန်းကြောင်းပေးရဟာအရေးကြီးတယ်လို့အာရှလူခွင့်ရေးအဖွဲ့ကြီးကပြောပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂဗရင်ညင်စာရန်ကို1948ခုနှစ်မှာအမေရိကန်သမ္မတဂရိုဟောင်းအီလီနာရူးစ်ဖဲလ်ရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်လူရန်းစားအဖွဲ့အစည်းအသီးသီးပါဝင်တဲ့အဖွဲ့ကပြင်သစ်နိုင်ငံပါရီမြို့မှာမူကြမ်းရေးဆွဲခဲ့တာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကြီးအတွင်းကြုံတွေ့ကြရတဲ့ဆိုးရတဲ့လူခွင့်ချိုးဖောက်မှုမျိုးတွေနောက်တစ်ခါထပ်ပြီးမကြုံရစေဖို့ကာကွယ်တဲ့အနေနဲ့ဒီကြေညာစာရန်ကိုရေးဆွဲခဲ့တာပါလူသားတိုင်းဒန်းလူညီမျှမှုရှိရမယ်ပြင်ရပိုင်ခွင့်နဲ့တူညီရမယ်ဆိုတဲ့ယုံကြည်မှုနဲ့ခွဲခြားဆက်ဆံတာတွေမလုပ်ဖို့မူချထားတဲ့ကုလသမဂ္ဂကြေညာစာရန်အတွက်ဘုံအချင်းချောက်ခံရတာကခွဲခြားဆက်ဆံမှုပါကမ္ဘာမှာမြင်တွေ့နေရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပြဿနာအများအပြားရဲ့အရင်းမြစ်ကတော့ချက်မှတ်ထားတဲ့ကုလသမဂ္ဂကြေညာစာရန်ပါမူတိုင်းမလုပ်ကြတာပဲဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာယုံပြောခွင့်ရရူပတ်ကိုဗယ်ကပြောပါတယ
် I think in the current climateA lot of those issues are really
crystallizing.
လူခွင့်ရေးကြေညာစာရန်ပါအချက်လက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိစ္စဟာနိုင်ငံတိုင်းအတွက်မလွယ်ကူပါဘူးလို့ပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံရေးယဉ်ကျေးမှုဓလိထုံနှံစတာတွေအီဆိုတဲ့နိုင်ငံတွေမှာဆိုရင်ဥပဒေရဲ့အဆုံးဖြတ်ကခရီးရောက်ရောက်မဖြစ်တာတွေရှိတယ်။ဥပမာအားဖြင့်အိန္ဒိယလိုမျိုးမှာဆိုလို့ရှိရင်သူတို့ဓလိထုံနှံအယူဝါဒတွေကပိုပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေထက်ကိုအစွမ်းထက်နေတယ်လူမျိုးဖြစ်တဲ့အခါမှာအစိုးရပြောတဲ့လူခွင့်ချိုးဖောက်မှုတွေကိုတိတိယယောက်မတားဆီးနိုင်တဲ့ကိစ္စမျိုးတွေကြုံရတယ်။ကျွန်တော်မြန်မာနိုင်ငံမှာလည်းအခုဆိုကြုံနေရတယ်ပေါ့နော်။ပဲငယ်အတ္တမပြုခြင်းမှုတွေဒုသတ်မှုတွေနေ့စဉ်နဲ့မပြတ်တွေ့နေရတယ်။ဥပဒေမှာပြဋ္ဌာန်းထားတော်ညာလေဥပဒေကိုဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကထိရောက်ပြင်းထန်တဲ့ပြစ်ဒဏ်တွေမချမှတ်တဲ့အခါကျတော့ဒီပြစ်မှုမျိုးကိုကျူးလွန်မှုမကြောက်တဲ့သူတွေကတပြည်းပြည်းနဲ့ပေါ်လာတယ်။အခုမြန်မာပြည်မှာဆိုရင်တက်ငင်မရိန်ကျူးလွန်တဲ့သူတွေဆိုရင်သေဒဏ်အထိအပြစ်ပေးပါလို့ပြောတယ်။အဲတစ်ဖက်ကလည်းနိုင်ငံတော်ဝန်မှသေဒဏ်ကိုပယ်ဖျက်ပေးပါဆိုပြီးတော့ပြောနေကြတယ်။အဲ့တော့အဲ့ဒီတွေကြားထဲမှာညှိနှိုင်းပြီးလှုပ်ရတဲ့ကိစ္စရတဲ့အချို့ကတော်တော်ခက်ခဲခက်ခဲရှိပါတယ
်။ရခိုင်ရင်းနဲ့ပတ်သက်လို့ဖြစ်စေတိုင်းသားဒေသတွေမှာဖြစ်စေမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်နေကြပေမဲ့မြန်မာအစိုးရဘက်ကထိထိရောက်ရောက်မလုံနိုင်တဲ့အထက်မှာအဓိကကဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ဝေဖန်ပါတယ်
။အစိုးရအနေနဲ့ကတော့ပြည်မှုကျိုးလွန်တဲ့သူတွေကိုအရေးယူဖို့ကြံပြန်တော့လေတပ်မတော်ကဖွဲ့စည်းပုံအခြေခံဥပဒေမှာကလေးကစက်ပိုင်းဆိုင်နဲ့ကြံနာတွေကိုတပ်မတော်ကသာစစ်ဆေးစီရင်ဆုံးဖြတ်မယ်ဆိုတာတခုရှိနေတော့ကြည့်ရရဟန်တားနိုင်တဲ့စစ်ဆေးစီရင်မှုမျိုးတွေမလုပ်ပြနိုင်တဲ့ဥစ္စာအားနည်းတာပေါ့ဗျာအစိုးရဘက်ကအရေးယူဖို့ပြောတယ်တက်မတော်ကလည်းအရေးယူတယ်ဘလို့အရေးယူလိုက်မှကျွန်တော်တို့ဘယ်သူမှမသိဘူးဖြစ်နေတာပေါ့နော်ဒါတွေကမကောင်းတဲ့အလားအလာဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်လူခွင့်ရေးကြီးညာစရန်ရဲ့ကြန့်ခိုင်မှုကိုလူခွင့်ရေးပညာပေးသူတွေကယုံကြည်ကြပါတယ်ဒါပေမဲ့လည်းအင်တာနက်ခေတ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ပြဿနာအသစ်တွေပေါ်လာနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့လူနေမှုဘဝစားနပ်ရိက္ခာနဲ့တောက်တုံးဆိုင်ရာရပိုင်ခွင့်တွေအတွက်ပါချင်းချောက်မှုတွေကြုံရနိုင်ပြီးဒီကြီးညာစရန်အတွက်မကြခင်နှစ်တွေအတွင်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ်